အာရှခီးထွက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာမလေးရှားနိုင်ငံကိုရောက်ရှိနေပါတယ်။အာရှနိုင်ငံတွေမှာရှိနေတဲ့ဒီမြောက်ကိုရီးယားတွေနဲ့စီးပွားရေးလုပ်ငန်းတွေလျှို့ဝှက်လှုပ်ရှားမှုတွေကိုနှိမ်နင်းနိုင်ဖို့နဲ့မြောက်ကိုရီးယားအစိုးရနဲ့အဆက်ဖြတ်ဖို့တိုက်တွန်းတဲ့ခီးစဉ်လို့ဒီမြင်နိုင်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးရဲ့ခီးစဉ်ကိုတော့မဆုမြတ်မွန်ကဆက်ပြီးတော့ပြောပြမှာပါရှင်။
ဖိလစ်ပိုင်နိုင်ငံကအာဆီယံနိုင်ငံသားရေးဝန်ကြီးအဆင့်စည်းဝေးပွဲတွေကိုတက်ရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာအင်္ဂါနေ့မနေ့ပိုင်းကထိုင်းနိုင်ငံကိုတွားရောက်ခဲ့ပါတယ်။ထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2014ခုနှစ်နောက်ပိုင်းမှာထိုင်းနဲ့အမေရိကန်ဆက်ဆံရေးတန့်သွားခဲ့တာကြောင့်အခုနိုင်ငံသားရေးဝန်ကြီး Tillerson ရဲ့ခရီးဟာ၃နှစ်အတွင်းမှာအဆင့်အမြင့်ဆုံးအမေရိကန်တာဝန်ရှိသူတစ်ယောက်ပထမဆုံးလာတဲ့ခရီးဖြစ်ပါတယ်။9နှစ်လောက်သာကြာတဲ့ထိုင်းနိုင်ငံခီးစဉ်အတွင်းမှာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝင်းနိုင်းတို့နဲ့နိုင်ငံသားရေးဝန်ကြီးတယ်လဆန်တွေ့ဆုံခဲ့ပါတယ်။ထိုင်းကောင်ဆောင်နေနဲ့တွေ့ဆုံမှုအတွင်းမှာနှစ်နိုင်ငံဆက်ဆံရေးရေရှည်ခိုင်မြဲရေးအပြင်ဒေတာရင်းလုံခြုံရေးအတွက်ထိုင်းနဲ့အမေရိကန်ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေ၊ကုန်သွယ်ရေးကိစ္စတွေအပြင်တောင်တရုတ်ပင်လယ်ကိစ္စနဲ့မြောက်ကိုရီးယားရဲ့ချင်းချောက်ရန်လိုဒေတာရင်းနဲ့ကမ္ဘာရေးရာကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဘန်ကောက်အမေရိကန်တန်ယုံပြောခွင့်ရသူက VOA ကိုပြောကြားခဲ့ပါတယ်။ထိုင်းနဲ့အမေရိကန်ကြားမှာလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေခိုင်မာနေတယ်လို့ထိုင်းနိုင်ငံရောက်နေစဉ်မှာဝန်ကြီးတယ်လဆန်ကအခုလိုပြောကြားခဲ့ပါတယ်
။ Our security alliance here in Thailand continues to be strong. It dates back to an era of conflict in this region and we hope that today
ထိုင်းနိုင်ငံနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဆက်လက်ခိုင်မာနေပါတယ်။ဒီဒေသမှာစစ်ပွဲတွေဖြစ်နေတဲ့အချိန်ကတည်းကပူးပေါင်းဆောင်ရွက်မှုတွေစတင်ခဲ့တာပါ။ဒီကနေ့အချိန်မှာပူးတွဲစီရေးလက်ကျင့်မှုပေါင်း130ကျော်လုပ်ဖို့မျှော်လင့်ထားပါတယ်။ဒါဟာနိုင်ငံအကြားဘလောက်နီးကပ်တဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုရှိသလဲဆိုတာကိုပြသနေတာပါ။ခိုင်မာတဲ့နိုင်ငံဆက်ဆံရေးကိုအမေရိကန်ကတန်ဖိုးထားသလိုထိုင်းအစိုးရကလည်းတန်ဖိုးထားတယ်ဆိုတာသိနိုင်ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার ရန်တိုးလာနေချိန်မှာအမေရိကန်အနေနဲ့ဒေတာရင်းကမဟာမိတ်နိုင်ငံတွေနဲ့ထောက်ခံမှုရအောင်စူးစမ်းနေပုံရတယ်လို့လေလာသူတွေကသုံးသပ်ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေအတိုင်းထိုင်းနိုင်ငံကလိုက်နာပြီးမြောက်ကိုရီးယားနဲ့ကုန်သွယ်ရေးကိုရှော့ချခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံအပြီးမှာထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝင်းနိုင်းကအခုလိုပြောကြားခဲ့ပါတယ
်။မကရာပြီးတဲ့လောက်ဒီမိထုနာနဲ့မကရာပြီနေ
2016ခုနှစ်ဇန်နဝါရီလကနေဇွန်လနောက်တစ်ခါ2019ခုနှစ်ဇန်နဝါရီလကနေပြီးတော့ဇွန်လအထိကုန်သွယ်ရေးကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်ကုန်သွယ်ရေးပမာဏ94ရာခိုင်နှုန်းကျဆင်းသွားတာကိုတွေ့ရမှာပါ
ကုန်သွယ်တန်ဖိုးအမေရိကန်ဒေါ်လာနဲ့ဆိုရင် 16.4 သန်းကနေဒေါ်လာ9သိန်းအထိကျသွားတာဖြစ်တယ်လို့ထိုင်းနိုင်ငံသားဝန်ကြီးကပြောကြားခဲ့ပါတယ်ပယ်ထိန်တုံးနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုအစီအစဉ်တွေလုပ်နေတဲ့မြောက်ကိုရီးယားအစိုးရအတွက်ဝင်ငွေမရတော့အောင်အရှိတောင်အာရှနိုင်ငံတွေပို့ပြီးလုပ်ဖို့အတွက်နိုင်ငံသားရေးဝန်ကြီးတယ်လဆန်ကသူ့ရဲ့အာရှခီးစဉ်အတွင်းမှာအဓိကဦးစားပေးတိုက်တွန်းနေပုံရပါတယ်။မြောက်ကိုရီးယားအစိုးရအကျိုးရှိစေတဲ့ကုမ္ပဏီတွေထိုင်းနိုင်ငံထဲမှာရှိနေတယ်လို့အမေရိကန်ကယုံကြည်တဲ့အတွက်အဲ့ဒီမြောက်ကိုရီးယားကုမ္ပဏီတွေကိုပိတ်ဖြစ်ဖို့စူးစမ်းတိုက်တွန်းနေတယ်လို့ဝန်ကြီးတယ်လဆန်နဲ့အတူခီးသွားနေတဲ့အရှေ့အာရှနဲ့ Pacific ရေးရလက်ထောက်နိုင်ငံသားရေးဝန်ကြီး Susan Thornton ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဟာအင်ကာနေမှာပဲထိုင်းနိုင်ငံကနေမလေးရှားနိုင်ငံကိုခီးဆက်ခဲ့ပါတယ်။ကွာလာလမ်ပူမြို့တော်မှာလည်းဝန်ကြီးချုပ် Najib Razak နဲ့တွေ့ဆုံပါတယ်။တတမဆက်ဆံရေးနှစ်ပေါင်း60ကြာပြီဖြစ်တဲ့အမေရိကန်နဲ့မလေးရှားနှစ်နိုင်ငံဆက်ဆံရေးမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ရေးကိုအဓိကထားဆွေးနွေးတယ်လို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံဆက်ဆံရေးနဲ့ကုန်သွယ်ရေးကိစ္စတွေအပြင်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့နိုင်ငံတကာမှာစိုးရိမ်စရာဖြစ်နေတဲ့ကိစ္စတွေကိုဆွေးနွေးကြတယ်လို့မလေးရှားကလာတဲ့သတင်းတွေမှာဖော်ပြကြပါရယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေအတိုင်းမလေးရှားကလိုက်နာအကောင့်ထဲပို့ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးကမလေးရှားဝန်ကြီးချုပ်ကိုတိုက်တွန်းမယ်လို့ယုံကြည်ရပါရယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့ထောက်လှမ်းရေးအချက်အလက်တွေမျှဝေဖို့နဲ့ဒေတာရင်းမှာမြောက်ကိုရီးယားရဲ့လျှို့ဝှက်လှုပ်ရှားမှုတွေကိုနှိမ်နင်းဖို့လဲတိုက်တွန်းမယ်လို့မျှော်လင့်ရကြောင်း Straits Times သတင်းစာရဲမှာဖော်ပြထားပါရယ်။အမေရိကန်တို့ထောက်လှမ်းချက်တွေအရမလေးရှားနိုင်ငံဟာမြောက်ကိုရီးယားနဲ့သူ့ရဲ့အကျိုးဆောင်တွေမျက်စိကျတဲ့နေရာတစ်ခုဖြစ်ပါရယ်။မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့အဖေတို့မအေခွဲအကိုကင်ဂျုံနမ်ဟာကွာလာလမ်ပူလေဆိပ်မှာပဲအသက်ခံခဲ့ရတာဖြစ်ပါရယ်။မလေးရှားမှာမြောက်ကိုရီးယားတို့လျှို့ဝှက်စီးပွားရေးလုပ်ငန်းတွေရှိသလိုကာကွယ်ရေးဆိုင်ရာကုန်ပစ္စည်းတွေကိုတင်ပို့ဖို့မလေးရှားစိတ်ကန်းတွေလေဆိပ်တွေကိုမြောက်ကိုရီးယားတို့ကအသုံးပြုနေတယ်လို့တန်တမန်တွေမလေးရှားအစိုးရတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့ Straits Times သတင်းစာရဲမှာရေးထားပါတယ်။ အဲ့ဒီလုပ်ငန်းတွေကိုနှိမ်နင်းဖို့အတွက်မလေးရှားကိုအမေရိကန်ကတိုက်တွန်းမယ်လို့လည်းယုံကြည်ရပါတယ်။နိုင်ငံခြားရေးဝန်ကြီးတီလဆန်ဟာဒီကနေ့ပုတ်ထုံးနေမှာတော့မလေးရှားဒုတိယဝန်ကြီးချုပ်ဇာဟီဒ်ဟာမီဒီနဲ့တွေ့ဆုံပြီးရင်တော့သူ့ရဲ့အာရှခရီးစဉ်ကိုအဆုံးသတ်မှာဖြစ်ပါရဲ့ရှင်။
မဆုမြတ်မှာရှင်။